မြုပ်ပုတ်သုံးဖန်ဆင်းခြင်းအကြောင်းဘုရားသခင်ဟာအရာခတ်သိန်းကိုနှုတ်တော်ထွယ်စကားတော်ဖြင့်သာဖန်ဆင်းခဲ့ပါ၏ကောင်းကင်တည်ရှိစေဆိုပြီးသူပြောတဲ့အတိုင်းဖြစ်ပေါ်လာ၏ပင်လေကိုလည်းသူနီးအတိုင်းပဲဖန်ဆင်းခဲ့ပါ၏ကုန်းမြေဟာလည်းပဲသူရဲ့နှုတ်တော်ထွယ်စကားအဖြစ်ဖြစ်ပေါ်လာပါ၏လေထဲမှာပြန့်သန်းကျဆတဲ့ငယ်များနဲ့သတ္တဝါအလုံးကိုဖန်ဆင်းခဲ့ပါရဲ့ဤသို့ဖြစ်ဘုရားသခင်ဟာအရာအလုံးကိုဖန်ဆင်းခဲ့ပါရဲ့ဖန်ဆင်းတဲ့အရာများအပေါ်သူကျင့်နာအရာခဲ့ပါရဲ့ဘုရားသခင်ဖန်ဆင်းတဲ့အရာအလုံးဟာကောင်းမွန်လှပါကြပါရဲ့